တရုတ်နဲ့အိန္ဒိယနိုင်ငံတပ်အင်အားတွေတိုးချဲ့ချထားတဲ့ဟိမဝန္တာတောင်တန်းအနောက်ပိုင်းနယ်စပ်မှာတပတ်တပ်တွေအကြခက်ရက်ဖြစ်ပွားရာကအိန္ဒိယစစ်သား20သေဆုံးခဲ့တယ်လို့အိန္ဒိယစစ်တပ်ကမနေ့အင်္ဂါနေ့ကပြောပါတယ်။တပတ်ရာပွဲတနင်္လာနေ့ကဖြစ်ပွားခဲ့ရမှာအသေးအပြောက်ရှိခဲ့ကြောင်းနဲ့အိန္ဒိယဘက်ကအရာရှိတဦးနဲ့စစ်သား2ဦးသေဆုံးကြောင်းတင်းမာမှုလျှော့ချဖို့တနင်္လာအစစ်အပြေအရာရှိတွေတွေ့ဆုံဆွေးနွေးတွေ့ကြောင်းအစိုးရသတင်းတွေမှာဖော်ပြခဲ့ပါတယ်။နောက်ပိုင်းမှာတော့ပြည်ပြထန်ထန်တရားရရှိထားတဲ့စစ်သား19ဦးထပ်မံသေဆုံးကြောင်းအိန္ဒိယစစ်တပ်ကအခုလိုကြေညာလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကတော့အသေးအပြောက်နဲ့တရားရမှုအကြောင်းမပြောဘဲအခင်းဖြစ်ပွားခဲ့တာကိုသာအင်ကန်နေကအတူပြုကြေညာခဲ့ရမှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရာဇော်လျန်ဂျန်းကအိန္ဒိယစစ်သားတွေနေဆက်ကိုနှစ်ကြိမ်ကျော်ဖြတ်ပြီးတရုတ်စစ်သားတွေကိုရန်စတိုက်ခတ်ခဲ့လို့သေဆုံးတရားရမှုတွေရှိတယ်လို့ပြောပါတယ်။မိုင်ပေါင်း1400ကျော်ရှိလျားတဲ့နိုင်ငံတွေစပ်မှာတတိပတ်အတော်ကြာတင်းမာနေတဲ့အခြေအနေတွေကြောင့်တိုက်ရင်အားတွေတိုးချဲ့ချထားခဲ့တာပါ။တစ်ဖက်တပ်သားတွေကြောင့်မကြကနထိတ်တက်ရင်ဆိုင်တာတွေရှိခဲ့ပေမဲ့အခုလိုအသက်သေဆုံးမှုမျိုးမရှိခဲ့တာဆက်စုပ်နဲ့အတော်ကြာခဲ့ပြီဖြစ်ပါတယ်။